ရွေးကောက်ပွဲကော်မရှင်နဲ့အန်ဂယ်ရို NLD နဲ့တိုင်းရင်းသားပါတီဆက်တပါတီကတွေ့ကြမယ်လို့သိရလို့ပါရှင့်။ဟိုကော်မရှင်နဲ့ဘာကြောင့်တွေ့ရလဲ။ဘယ်လိုအကြောင်းတွေကိုကော်မရှင်နဲ့ဆွေးနွေးဖို့ရှိတယ်ဆိုတာများသိလို့ရနိုင်မလားရှင်
။ဟုတ်ဒီလိုရဒီရွေးကောက်ပွဲဆိုင်ရာအမင်းကြေညာကြပြီးခတ်ထုတ်လိုက်တဲ့ဒီမြန်ဆောင်2014မှာတချို့ပြင်ဆင်ပြခဲ့ပြီးပြင်ဆင်ပေးဖို့ဆိုပြီးကျွန်တော်ဖွဲ့ချုပ်ကတင်လိုက်တာရှိတယ်ဗျာ။ငါကတင်ထားတာလေ။အဲ့ဒါနဲ့ပတ်သက်လို့ကျွန်တော်တရရနေရကျွန်တော်ဖွဲ့ချုပ်ကကျွန်တော်ရဲ့ဦးရင်းရဲ့ဒီလိုတော့ပြောရဲကိုမင်းရဲ့အဲ၃ယောက်နဲ့ကျွန်တော်တို့ခေါ်ပြီးတော့ဆွေးနွေးကြည့်ရအဲတင်ထားတဲ့ပြက်ကလေးတွေကနေဒီကျွန်တော်ပြင်ဆင်ချက်တင်ထားပေးတာလေးတွေနဲ့ပတ်သက်ပြီးတော့စီနိုင်ငံစီရဲအဲ့ဒါကိုအဲ့ဒါနဲ့ပတ်သက်ပြီးတော့အခုကျွန်တော်တို့တိုင်းရင်းသားလူမျိုးစုပါတီတွေနဲ့အဲကျွန်တော်တို့ NLD နဲ့ကိုဒီနေ့အဲ့ဒီကပြန်ပြီးတော့6နှစ်ပြန်ပြီးပြန်ချိန်ထားတာဗ
ျဟုတ်ကဲ့အန်ကယ်ရိုကော်မရှင်ကိုတင်ပြတဲ့အချက်တွေထဲမှာအဓိကဘယ်လိုအချက်တွေပါပါလဲအန်ကယ်နောက်တစ်ခုကဒီကော်မရှင်အနေနဲ့ရောရှင်အခုအန်ကယ်ရိုတင်ပြချက်တွေပေါ်မှာဘယ်လိုတုံ့ပြန်မှုမျိုးတွေရောရှိပါလဲရှင
်ကျွန်တော်တို့အချက်ကိုကျက်တော့တင်ထားတယ်ဗျာအဲဒါတော့မဲဆွယ်စည်းရေးကာလကိုအရင်တော့ငါ6ရက်ပြေးထားတဲ့နေရာနေပြီးတော့အခုထွက်လာဆိုရက်တော့ပဲပြေးတော့မယ်ဆိုတာဟာမလုံလောက်ဘူးအချက်ထိုင်းနေဗျာအဲဒီလိုအချက်လေးအပါဝင်ပေါ့နော်ဟိုတရနေ့တော့ဆွေးနွေးတဲ့အခါမှာတော့အဲဒီရက်ပေါင်း60တိုးပေးဖို့မူလသတ်မှတ်ထားတဲ့ရက်30ရနေပြီးတော့လေရက်30ရမလောက်လောက်ဘူးဆိုတဲ့အကြောင်းကိုဝေးလာတီကောင်းတဲ့ရက်ဒီမှာတိုင်းရင်းသားပါတီတွေလည်းသင်ပြတာဖြစ်တဲ့အတွက်ကော်မရှင်ဥစ္စာကြီးကတိုးတိုးဖို့အစီအစဉ်ရှိပါတယ်လို့ပြောတယ်ဗျာ
ဟုတ်ကဲ
့အဲနောက်တစ်ခုကကျွန်တော်တို့အရင်ဆုံးရက်ပြည့်အပိုင်ငါမှာလွတ်တော်ကိုယ်စီလောင်းဟာစီယုံစူဝေဟောပြုတ်ပြင်းလို့သူကငါကကိုယ်စီလောင်းအမည်စရင်ကျင်းရတဲ့နေရာနေစားပြီးတော့15ရက်အတွင်းထဲမှာစူဝေဟောပြုတ်ခွင့်အစီအစဉ်လို့အကုန်တင်ရဆက်လို့သူကပြောထားတာဗျာကျင်းကြက်မှာလေအဲ့တော့ကျွန်တော်တို့ကတော့ဗာတိပြလဲအဲ့လိုမျိုးပဲနဲ့စူဝေဟောပြောမဲ့နေရာမှာမီ9ရက်ကျွန်တော်ကျူတင်လောင်းနဲ့လုံလောက်ပါတယ်ဆိုတဲ့ကိစ္စကိုဆွေးနွေးတယ်အဲ့တော့အဲ့ဒီမှာတော့ကျွန်တော်တို့မူလဒီလိုပြောတဲ့အမည်စင်းပြင်ပြင်းပြီးတဲ့နေ့ကနေ15ရက်အတွင်းဆိုတာကနေပြီးတော့စူဝေဟောပြောမဲ့နေ့ရက်မတိုင်ခင်အချိန်လေးကိုပြောင်းပေးဖို့ဒါကတော့ option တစ်ခုနေနဲ့စဉ်းစားပါမယ်လို့သူကပြောတယ်ဗျ။နောက်တစ်ခုကမေးလို့ဝေးပြီးမယ်လို့အရင်ကပြင်ညာချက်ထပ်မှပါတယ်လေ။သူကတော့မင်းရုပ်ကိုယ်တည်းမြောက်ဆက်ရတယောက်ပဲဝင်ရပြီးတည်တယ်လေ။အဲ့ဒါကိုဖြုတ်ပေးလိုက်ပြီးတော့မင်းရုပ်ရဲ့အနေထားပေါ်မှာမှုတည်ပြီးတော့မင်းရုပ်ရဲ့အကျင့်ကျင့်ပေါ်မှာမှုတည်ပြီးတော့လုပ်ငန်းလမ်းညွှန်ရအဲတကယ်လို့နှစ်ယောက်ဝင်လို့ရတဲ့မင်းရုပ်အကျင့်ဝင်ရှိရင်လည်းနှစ်ယောက်စလုံးပေါ့နော်။အော်ဒီအနေနဲ့တိတ်ကြည့်ကြတယ်ဆိုလို့လည်းအဲ့အနေပေါ်မှာမူတည်ပြီးတော့တော်တော်ကြီးဝင်ပြီးတော့နေခွင့်စတာမျိုးကိုလုပ်ငန်းလမ်းညွှန်ရေးမှာထည့်ပေးပါမယ်လို့ညှိနှိုင်းလို့ရတယ်ဗျ
ဟုတ်ကဲ့
အကြမ်းကြီးကတော့ညှိနှိုင်းမှုတွေကပြည်လေတဲ့သဘောရှိ
ဆိုတော့အန်ကယ်ရိုမင်းပြန်တွေးမှာကဒီအခုညှိနှိုင်းထားတဲ့အချက်တွေကိုပြင်ဆင်ဖို့လားနောက်တစ်ခုကနောက်ထပ်ကောအန်ကယ်ရိုဘက်ကထပ်ပြီးတောင်းဆိုဖို့တွေရောရှိပါလားအန်ကယ်
ကျွန်တော်တို့ကတော့ခုနေ့ရက်တရနေ့ကကျွန်တော်တို့ဆွေးနွေးတဲ့အချက်၉ချက်ကိုကျွန်တော်တင်ပြခဲ့ပြီးလေ။နောက်ပြီးတော့ကျွန်တော်တို့နာမအပြင်တော့ကျွန်တော်ထပ်ပြီးတော့တင်ပြစီရတော့မရှိဘူးဗျ။ဒါမှမဟုတ်ထပ်ပြီးတော့ပြန်ထောင်တဲ့အင်းသားလူမျိုးစုပါတီတို့ရှိကောင်းနိုင်ရဲ့ဗျ။အဲကျွန်တော်တို့ခုနေ့ကဒီနေ့ကမှ3,000 ဆောင် 3,000 2014ကြီးတယ်လေအဖွဲ့ချုပ်ကကြီးညာထားတာ။ဒီနေ့ပေါ်မှာချက်ဆွေးနွေးကြပါလေ။အတော်များများသူတို့ပြည်ပြင်ပေးပါတယ်။အချက်နှစ်ချက်လောက်တော့ကျွန်တော်တို့ငကူရင်းကပြတ်တန်းထားတဲ့ဒီကောက်ပွဲဆိုင်ရာဥပဒေနဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းသတ်မှတ်ထားပြီးသားဖြစ်တယ်ဆိုတော့အကျဉ်းချက်တော့တော့ပြင်ပေးလို့မရနိုင်ဘူးဆိုတဲ့ဟာဖြစ်ပြီးကျန်တာတွေကတော့စီနိုင်လို့ရတဲ့သဘောရှိတယ်ဗျ။အ
ဲ့ကဲအဲ့ဒီကော်မရှင်ကပြင်ပေးနိုင်တဲ့အချက်နှစ်ချက်ဆိုတာကဘယ်အချက်တွေပါလဲရှင
်။အဲ့တော့ဒီလိုဗျာမြို့နယ်ကော်မရှင်အဖွဲ့ကလက်ခံထားမဲ့ကျူတင်မဲတွေကိုညနေ၄နာရီအထိလက်ခံမယ်လို့လုပ်ထားတာရှိတယ်လေ။အဲ့တော့ကျွန်တော်ကျူတင်မဲညနေ၄နာရီချိန်မတင်တော့ဘူးအဲ့တော့မင်းဖုန်းနဲ့ညမနေ့6နာရီပဲဖြစ်တယ်လို့ပြောတဲ့အခါမှာဟိုရင်တော့ကမူရင်းဥပဒေတွေမှာကူကပါဝင်ပြီးသားဖြစ်နေတဲ့အခါကျတော့ကျွန်တော်တို့မူလထုတ်ထားတဲ့ရွေးကောက်ပွဲဥပဒေမှာကူကမြို့နယ်ကော်မရှင်အဖွဲ့အစည်းကိုရောက်တဲ့ကျွန်တော်ပြည်ပလာတဲ့ကျူတင်မဲတွေဆိုရင်အဲ့ဒီညနေ၄နာရီချိန်လက်ခံမယ်လို့ဥပဒေထဲမှာပြဋ္ဌာန်းထားပြီးသားဖြစ်နေတော့အဲ့ဒါတော့ပြင်ပလို့မရဘူးပေါ့နော်ဥပဒေကိုလိုက်ပြင်ပေးမှရမှာဖြစ်တဲ့အတွက်ကြောင့်ညဥပဒေမှာတော့အဲ့ဒါကိုဥပဒေကိုကြိုလုံပြီးပြင်ပလို့မရဘူးဆိုတာပြောရပါဗျာအဲ့ဒါတစ်ချက်အဲနောက်တစ်ချက်ကတကယ်တော့လွတ်လပ်ပြီးတော့တရားမျှတတဲ့ယူကော့ပွဲဖြစ်ဖို့ဆိုရင်အဲယူကော့ပွဲကော်မရှင်ဟာနိုင်ငံရေးပါတီဖြစ်ကနေပြီးတော့ငန်းနှစ်ကင်းကွာသူဖြစ်တဲ့လေလို့ကျွန်တော်တို့အကြံပေးထားတယ်ဗျာအဲ့တော့အဲ့ဒီလိုအကြံပေးထားတဲ့အခါကျတော့ဖွဲ့စည်းပုံအခြေအနေမှာနိုင်ငံရေးပါတီဝင်မဟုတ်ဘူးလို့ပဲပြတ်ထန်းထားပြီးသားဖြစ်နေတဲ့အတွက်ကြောင့်မို့လို့အဲ့ဒီဟိုဖွဲ့စည်းပုံအခြေခံဥပဒေနဲ့ဟိုဘောင်နေရနေပြီးကြိုလုံပြီးတော့ပြင်ပေးလို့လည်းမဖြစ်နိုင်ပါဘူးအဲ့ဒါလေးတော့သူပြင်လို့မရဘူးဆိုပြီးသူကမပြင်နိုင်တာဗျာ
ကျွန်တော်ကော်မရှင်အနေနဲ့ကအခုအချက်တချို့ကိုပြင်ဆင်ပေးလိုက်ပြီးဆိုရင်အခုလာမယ့်ရွေးကောက်ပွဲတွေကအခုအန်ကယ်ရို ပြောနေတဲ့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်လာဖို့ဆိုတာရောဘလို့မြင်လဲရှင်ဖြစ်လာနိုင်မလားရှင
်အဲ့မကူမူကြတဲ့အတိုင်းဆိုလို့ရှိရင်ကျွန်တော်တို့ဒီမဲခင်စီးကာလာတူတောင်းနာတို့နောက်ပြီးတော့စီစီဟောပြောပွဲကိုဟို25ရက်ပြင်ထဲမှာပဲအပြည့်ပြည့်တင်ရမယ်ဆိုတဲ့ကိစ္စရပ်တို့အဲ့တော့မျိုးတွေပါလာတဲ့အခါကျတော့ကျွန်တော်တို့ကဒါအဲ့ဒီနေ့အတွက်မှာလွတ်လပ်မလပ်နဲ့အဆောင်ရနိုင်မှုကိုဆက်ခဲကြတယ်ဖြစ်နိုင်တယ်ဆိုတဲ့အကြောင်းမူလို့ကိုပဲကျွန်တော်တို့အဲ့ဒါတွေကိုပြင်ဆင်ပေးဖို့ပြင်ပြခဲ့တာဗျ။အဲ့ဒီပြင်ပြပြီးလို့ဒါပြင်ဆင်မှုတွေရလာမယ်ဆိုရင်တော့လွတ်လပ်ပြီးတရားမျှတမှုကိုကော်မရှင်ကလည်းဆန္ဒရှိရဆိုတဲ့အကြောင်းတော့ပေါ်လာမှာပေါ့
။ဟုတ်ကဲ့အခုလိုဖြစ်ကြပြတဲ့ကျေးဇူးတင်ပါတယ်ရှင်။